ကွန်ဂရက်စ်လွှတ်တော်နှစ်ရက်ရှိမှောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိစ္စရပ်ပေါင်းများစွာကိုပြောကြားတဲ့မိန့်ခွန်းဟာအမေရိကန်ရဲ့တောက်ပြောင်တဲ့အနာဂတ်ကိုပုံဖော်ထားပေမဲ့ကမ္ဘာတဝန်းကခေါင်းဆောင်တွေကြားမှာတုံ့ပြန်မှုတွေကွဲပြားနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ထိန်းချုပ်မှုနဲ့ပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ခက်ခဲတဲ့လုပ်ရက်တွေနဲ့ရင်ဆိုင်နေရတဲ့ဂျပန်နိုင်ငံကတော့ကာကွယ်ရေးအသုံးစရိတ်တွေအကြီးအကျယ်တိုးမြင့်မဲ့သမ္မတထရန့်ရဲ့အစီအစဉ်ကိုလက်ခံခဲ့ပါတယ်။သမ္မတထရန့်အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုဘလောက်ထိအကုန်ကြခံသုံးစွဲမလဲဆိုတာစောင့်ကြည့်ရမှာဖြစ်ပေမဲ့ဘလောက်ပမာဏပဲတိုးတိုးကဘာကြီးတည်ငြိမ်မှုရှိအောင်လို့အထောက်အကူဖြစ်စေလိမ့်မယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟိဒါဆူဂါကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာတော့သမ္မတထရန့်ကကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံအထိတိုးမြင့်သုံးဆွဲပြီးတော့လိုအပ်တဲ့ဘဏ္ဍာငွေကိုစစ်ဘက်နဲ့မတက်ဆိုင်တဲ့တခြားအစိုးရလုပ်ငန်းတွေကဖြတ်တောက်သုံးဆွဲသွားလို့ကြောင်းပြောဆိုထားတာဖြစ်ပါတယ်။သမ္မတထရန့်ရဲ့မိန့်ခွန်းကိုသဘောမကျတဲ့တရုတ်နိုင်ငံကတော့တစ်ဖက်သက်ကုံသွယ်မှုတွေကြောင်းထောင်ပေါင်းချီတဲ့စက်ရုံတွေအမေရိကန်ကနေတရုတ်နိုင်ငံကိုပြောင်းရွှေ့လာကြလိမ့်မယ်လို့ဝေဖန်ခဲ့ပါတယ်။